မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ကသူတို့ကိုစန့်ကျင်တုံ့လန်သူတွေကိုဖမ်းဆီးနှိပ်စက်ထောင်ချခဲ့တဲ့အထက်မှာလူငယ်လူရွယ်တွေကအများစုပါလူငယ်တယောက်ထောင်ချတဲ့အခါမှာစိတ်ပန်းရုပ်ပန်းပင်ပန်းဆုံးဖြစ်ရသူကတော့သူ့ရဲ့မိခင်ဖြစ်သူပါအထူးသဖြင့်လက်ရှိကာလမှာနိုင်ငံရေးကျင်းသားတွေကိုရည်ရဆက်ဆက်ညှိနှိုင်းမှုတွေရှိနေတဲ့အတွက်နိုင်ငံရေးသမားလူငယ်တွေရဲ့မိခင်တွေဟာအချင်းတောင်နောက်ွယ်ကသူတို့ရဲ့သားသမီးတွေအတွက်အစဉ်အမြဲတောကပွားနေရပါတယ်။ဒီလိုတောကတွေကြားကပဲထောင်ချနေတဲ့မိမိသားသမီးအတွက်ဂုံယူပြီးလောကဒဏ်ကိုကြံ့ကြံ့ခံရင်ဆိုင်နေတဲ့မိခင်တွေလည်းရှိနေပါတယ်။အဲ့ဒီထဲမှာစစ်အာဏာရှင်ကထောင်တန်း52နှစ်ချမှတ်ထားတဲ့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ရဲ့မိခင်ဒေါ်မိုးဆန္ဒကျူလည်းပါဝင်ပါတယ်။
မအင်းတယောက်အနေနဲ့တော့ဒါဆန်းချရတယ်ဆိုတဲ့အချိန်မှာကျွန်မလည်းတော်လိုင်းရေးသမားကြီးနိုင်ငံရေးကျင်းသားကြီးရဲ့ချက်တမှုကြီးဒီဖန်ဆီးခံရတဲ့ဟာကြီးဖန်ဆီးခံရတဲ့ဒီလေးစကြောကြီးမှရောက်ခဲ့ရတဲ့ဂျုံတေးရတဲ့အချိန်ကြီးကျွန်မစာအုပ်တွေအများကြီးဖတ်ခဲ့ပြီးသားရှိတယ်ဆိုတော့လေဒီထဲမှာတော့အများကြီးတွေးကြည့်ပြီးတော့နာကျင်တာပေါ့ဒါပေမဲ့သူလျှောက်တဲ့လမ်းတွေကိုကိုယ်တိုင်ရန်လည်းအချင်းအချင်းတာမြင်ခဲ့တာမဟုတ်ဘူးဆိုတော့ကျသည်အကြောင်းကြီးပေါ့နော်အဲဖျားပဲအကူရရှိတယ်ဆိုတဲ့သဘောနဲ့ပဲအင်းကျန်ဆိုင်နေတာပေါ့ရည်တည်ရတာပေါ့
မုံရွာမြို့ကအာနာရှင်စန့်ကျင်ရေးတပိတ်တွေကိုတက်ကြွစွာဥဆောင်ခဲ့တဲ့ကိုဝေမိုးနိုင်ကို2021ခုနှစ်ဧပြီလ15ရက်နေ့ကဆိုင်ကယ်နဲ့စီတန်းလှည့်လည်နေချိန်မှာစစ်ကောင်စီကကားနဲ့တိုက်ပြီးရိုက်နှက်ဖမ်းဆီးသွားခဲ့တာပါသားဖြစ်သူဖန်းစီခံရစဉ်ကဆွေမျိုးတွေကသူ့ကိုအတိမပေးခဲ့တဲ့အတွက်ချက်ချင်းမတိခဲ့ရပဲ၄-၅ရက်ကြာမှတိခဲ့ရတယ်လို့ဒေါ်မိုးဆန္ဒကျူကပြောပါတယ်
။၄-၅ရက်နေလောက်တော့မှကျမကိုသူ့ရဲ့ပုံကိုထုတ်ပြတာပေါ့။သူ့ရတဲ့ပုံနေထားတဲ့တောင်မှပုံပြီးဆိုးလိမ့်မယ်လို့သူကတွေးထားပြီးသားဖြစ်တဲ့အတွက်လေ။သူ့ရတဲ့ပုံကလည်းဆိုးတော့ဆိုးပါလေဒါပေမဲ့ငွေငယ်လေးတွေကလေဝမနဲ့ကမရိုက်ခဲ့ရအောင်ပြောချုပ်ဆုံးမယုံနဲ့တယ်သူကနားလေအမေတော့ကရောကြီးတော့ရောသူရမ်းမဖြစ်ဘူးသူများနဲ့လေအဲ့လိုမျိုးဆိုတော့လေသူ့ကိုနာနာကျင်ကျင်လောက်တာသူမခံရဘူးဆိုတော့အော်ငါဒါလေးတော်ကိုနာမှာပဲပေါ့နော်တော်တော်လေးကိုနာရှာမှာပဲလို့တော်တော်လေးကိုခံစားရမှာပဲလို့ဆိုတော့ကိုယ့်ကိုကြည့်ရတဲ့ကိုနာကိုယ့်ကိုကြည့်ရတဲ့တောင်မှပို့ပြီးတော့နာတာပေါ့နော်နာကျင်တာပေါ့အချိန်ထဲမှာအခုချိန်ကြီးလေအဲ့ဒီဓပုံကိုဒီငယ်ရမကြပဲကိုမနေနိုင်ဘူး
ဒေါ်မိုးဆန္ဒကျူဟာကျောင်းဆရာမတဦးဖြစ်ပါတယ်။ကိုဝေမိုးနိုင်ကလည်းသူ့ရဲ့တဦးတည်းသောသားပါ။သားဖြစ်သူရိုက်နှက်နှိပ်စက်ခံရတာကြောင့်ရင်းနှဲမချိပေမဲ့သားရဲ့ပြောစကားတွေနဲ့ပဲသူ့ရဲ့စိတ်ကိုကြံ့ကြံ့ခံနိုင်ခဲ့တာလို့ဆိုပါတယ်
။ကိုမိုးနိုင်ကလည်းပြောသွားခဲ့တာပေါ့နော်။ကျမတို့ဒီနားရမီချက်သားကလေးကအနေကြမယ်ပေါ့နော်။ခေတ်ကြီးလည်းရှိနိုင်တယ်ပေါ့နော်အတက်အမြင်ကြီးလည်းရှိနိုင်တယ်။ဒါပေမဲ့အတက်နိုင်ဆုံးကိုကကိုကိုစိတ်ရောလူရောကြံ့ခံအောင်နေပေါ့နော်။သူတို့လည်းတွေးထားပါတော့။သူကအဲ့လိုပြောသွားခဲ့တဲ့အတွေ့ကျမကိုယ်တိုင်လည်းသူလှုပ်ရှားနေတာတွေကိုကျမကအဖေဆုံးမှနင်းနေရတဲ့အတွေ့နောက်တော့ညဘက်မှာလည်းဗီဒီယိုနဲ့ပြောနေရပြီးနေတာတွေရှိနေတဲ့အတွေ့သူကဒါတွေဖြစ်နိုင်တဲ့အနေအထားတွေကိုအများကြီးတွေးထားပါတယ
်။အသက်28နှစ်အရွယ်ကိုဝေမိုးနိုင်ကိုနိုင်ငံတော်တစ္ဆာဖောက်ဖျက်မှုအပါအဝင်ပုံမှန်ပေါင်းစုံနဲ့စစ်အာဏာရှင်ကတရားစွဲဆိုထားတာပါ။သူကိုလည်းစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှောက်ယှက်ပေးတာတွေကြုံရတယ်လို့လည်းဒေါ်မိုးဆန္ဒကျူကပြောပါတယ်
။တွားနေလာတဲ့အခါမှာစိတ်နှောက်ယှက်ပေးတာရှိတယ်။ဒီမုံကကိုစပြီးတော့သူထောင်ထဲမှာရောက်ပြီးဆိုပြီးစပြီးရောက်လာတဲ့အခါကျူလာတာပါ။ဟုတ်။ဒါမှဒီလိုထားရင်ကျုံရပြီးပြီးသားဖြစ်တဲ့အတွက်ဒါမှစိတ်ပြီးကူးဆိုင်တော့ပါဘူးဒါပြန်လို့ကြောက်လည်းမကြောက်ဘူးလည်းမဆိုင်ပါဘူး။ဒီလိုပဲကြည့်ပြီးတော့ရှောင်းနေရတာပေါ့နော်။
မေလ19ရက်နေ့မနေ့ကတားရဲ့ရုံးချင်းကိုဒေါ်မိုးဆန္ဒကျူသွားခဲ့ပါဗျ။တားကိုကြမ်းကြမ်းမာမာနဲ့တွေ့ခဲ့ရတဲ့အတွက်စိတ်သက်သာရာရခဲ့တယ်လို့လည်းဆိုပါတယ်။တော်လန်ရင်ကြီးအမြန်ဆုံးပြေးမြောက်ဖို့နဲ့တားအမြန်ဆုံးလွတ်မြောက်လာဖို့မျှော်လင့်နေတယ်လို့သူကပြောပါတယ်
။ဆကလေးကဘလို့မဟုတ်ကိုမဖြစ်လို့လုတ်ခဲ့ကြတဲ့ကိစ္စလေဒီကိစ္စ။အဲ့တော့မဖြစ်လို့လုတ်ခဲ့ကြပြီးကကိုမဒီလိုဆိုရင်ငေါဟိုလိုဆိုရင်ငေါဆိုတာကိုညှိနှိုင်းတာတဲ့ပေါ့နော်အတိအပြတ်သာရှင်းလိုက်ကြတာဟာအကောင်းဆုံးလို့ပဲကျမတို့ကတော့မြင်တာပေါ့နော်အဲ့တော့ဘလူးနီးနဲ့ပဲဖြစ်ဖြစ်လက်ရှိအခြေအနေကြီးပြောက်သွားလို့ဒုကလေးအရင်ထွက်လာခဲ့ပြီဆိုလို့ရှိရှင်နေဒုကလေးကိုသူ့ရဲ့ဆန္ဒအတိုင်းနဲ့ကျမဆွတ်ပြီးတော့ရှင်းပန်းဝင်ပြီးမှာပေါ့ သူကနိုင်ငံရေးကိုစိတ်မကုန်သေးဘူးမိမိနိုင်ငံရေးလောကရဲ့အနေနဲ့နိုင်ငံရေးဆက်လုပ်မယ်ဆိုရင်လည်းဒါဓမ္မတားဖို့မရှိဘူးဓမ္မသူ့ကိုမိငယ်လေးတွေကကိုပိုင်ဆုံးဖြတ်ခွင့်ပေးခဲ့တဲ့ပေးခဲ့တာဖြစ်တဲ့အတွက်လေသူစိတ်ကုန်လို့သူကဒီတခြားသူလမ်းကြောင်းကိုတွားတယ်ဆိုရင်လည်းဓမ္မအနေနဲ့တားဖို့မရှိပါဘူးဓမ္မအနေနဲ့ကတော့ဓမ္မတားဖို့ပတ်ဖို့ပဲရှိတယ်ပေါ့
ဒါကတော့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ရဲ့မိခင်ဒေါ်မိုးစန္ဒာကျူရဲ့နိုင်ငံရေးခံယူချက်နဲ့ဘဝဖြတ်သန်းမှုတွေကိုကြားခဲ့ရတာပါ။နောက်ဆက်တဲ့အတွက်လဲကျေးဇူးတင်ပါတယ်ရှင်။